Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်း9:00နာရီနဲ့10:00နာရီအထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 51နဲ့ဒိုင်းလက်မီတာ190တို့ကနေခံယူနာနိုင်ပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကေတထိုက်ပါ။အမေရိကန်နိုင်ငံအတွက်အများအားနေထိုင်ခွင့်စနစ်ပြုပြင်ပြောင်းလဲရေးနဲ့နေဆက်တတိုင်းခတ်မဲ့အရေးအလျှော့မပေးဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားခွင့်ကိုတူရကီနိုင်ငံတွင်းမှာဆန့်ကျင်လိုက်တဲ့အပေါ်ပြန်လည်ပြင်ဆင်ဖို့တူရကီကတောင်းဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီ။ရှိခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးသိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေ့ရက်ပြန်လာနိုင်ရေးဆောင်ရွက်မှုအခြေအနေမှာကြားဖို့ရှိတာကတော့
ပြန်ပြီးတော့လက်ခံမယ်ဆိုတာကိုလည်းကျွန်တော်တိုင်ပင်ကလည်း19ရက်နေ့ကဒီပြောပြီးသားဖြစ်တယ်ဒီကိစ္စကိုလည်းကျွန်တော်တို့စပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ဒိုင်းနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ဖြစ်ပါတယ်ရေးလို့ရေးရှိမှသူတို့ပါဝင်ရှင်ပါတယ်ဆိုတာကိုအကုန်လုံးကပြောတယ
်လူမှုဝန်ထမ်းကဲဆဲရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေပါပြည်ဆောင်ကတော့မကြောက်ခင်ကြမှာပါဒါအပြင်ရခိုင်ပြည်နယ်ထဲကဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဖက်ချန်ဆက်လီတို့နဲ့ထွက်ပြေးနေကြတဲ့အခြေအနေတွေနဲ့ရခိုင်ပြည်နယ်ဖက်ကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေစိတ်ဝင်စားမှုရှိနေတာကြောင့်တိုင်းရင်းသားဆစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတဲ့သတင်းတွေအပြင်အဖန်စီခံ RCSS သတ်သားနှုတ်ကိုတရားရုံးမှာစတင်ကြားနာတဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ဒရီမာစေးလို့ခေါ်ကြတဲ့အမေရိကန်ပြည်ထောင်စုကိုကလေးဘဝကလေးကတရားမဝင်ရဖာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရေးဒီမိုကရက်တင်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့်စနစ်ကိုအလုံးစုံပြုပြင်ပြောင်းလဲဖို့နဲ့လွှဲမှုကြီးကြပ်ရေးဝန်ထမ်းတထောင်ထပ်မံခံထားဖို့တောင်ပိုင်းနယ်စပ်ကိုဒတိုင်းတိဆောက်ရေးတို့အပေါ်မှာတော့အချက်ပေးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့မှာရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။အရင်သမ္မတအိုဘားမားလက်ထက်ကမူဝါဒတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိမ့်နဲ့ချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဒါကာအစီအစဉ်ကိုအဆုံးသတ်ဖို့သမ္မတထရန့်ကပြီးခဲ့တဲ့လကကြေညာခဲ့တာပါ။ဒါပေမဲ့ဒါကာအစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်တို့ကဒီမိုကရက်ခေါင်းဆောင်တွေနဲ့သဘောတူညီချက်မရခဲ့တဲ့နောက်မှာတော့သမ္မတထရန့်ကနေဆက်တိုင်းခတ်ဖို့အရေးပြီးခဲ့တဲ့လကထပ်ပြောလာတာပါသမ္မတထရန့်ဆောင်ရွက်လို့တဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေထဲမှာတော့အမေရိကန်နိုင်ငံသားတွေနဲ့တရားဝင်နေထိုင်ခွင့်ရထားသူတွေရဲ့အသက်18နှစ်အောက်ကလေးတွေအိမ်တောင်ဘက်တွေကိုအမြဲတမ်းနေထိုင်ခွင့်ထုတ်ပေးမှုကန့်သတ်ဖို့နောက်ကန့်သတ်ချက်အလိုက်အမှတ်ပေးစနစ်တစ်ခုလုပ်ဖို့လည်းပါဝင်ပါတယ်သမ္မတဘက်ကဆောင်ရွက်လို့နေတဲ့ကိစ္စရပ်တွေထဲကအများအပြားကိုတော့ဒီမိုကရက်တစ်ဘက်ကပြင်းပြင်းထန်ထန်ဆန့်ကျင်ထားပါတယ်ရှင်
တူရကီနိုင်ငံသားတွေအတွက်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားနိုင်မှုခေတ္တရပ်ဆိုင်းလိုက်တာကိုပြန်လည်ပြင်ဆင်ပေးဖို့တူရကီဘက်ကဒီနေ့တောင်းဆိုလိုက်ပါတယ်။တူရကီနိုင်ငံသားတွေပေါ်အမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုကိုမနေ့ကစလို့အမေရိကန်ဘက်ကယာယီရပ်ဆိုင်းလိုက်တာဖြစ်ပြီးတူရကီဘက်ကလည်းအလားတူပြန်လက်တုပ်ပြန်ခဲ့ပါတယ်။လက်တလောအဖြစ်ပြက်ဒီကြောင့်တူရကီနိုင်ငံအတွင်းကအမေရိကန်တရမန်အဆောက်အုံတွေနဲ့လူပုဂ္ဂိုလ်တွေရဲ့လုံခြုံရေးတူရကီဆိုရရဲ့အာမခံချက်ကိုပြန်လည်ဆန်းစစ်ဖို့လိုအပ်လာတယ်လို့တူရကီဆိုင်ရာအမေရိကန်တန်ယုံကမနေ့ကထုတ်ပြန်ကြေညာလိုက်တာပါတူရကီရဲ့အာမခံချက်ပေါ်ပြန်လည်ဆန်းစစ်ရတဲ့အကြောင်းရင်းနဲ့ယာယီပြည်ဝင်ခွင့်ဗီဇာလျှောက်ထားခွင့်ခေတ္တဆိုင်ငံထားတာဘလောက်ကြာမလဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးဒီဆန်းစစ်မှုလုပ်ငန်းစဉ်အတွင်းတန်ယုံနဲ့ကောင်စီဝင်ရုံးတွေကိုလာရောက်သူအရေအတွက်ရှော့ပါသွားစေဖို့တူရကီနိုင်ငံအတွင်းကအမေရိကန်တန်တမာရေးရာဌာနတွေမှာပြည်ဝင်ခွင့်ဝန်ဆောင်မှုအားလုံးကိုချက်ချင်းဆိုင်ငံ့တဲ့အကြောင်းအမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့ညှိနှိုင်းရေးအမေရိကန်ရဲ့ကြိုးပမ်းမှုကဆယ်စုနှစ်နှစ်ခုကျော်ကြာမအောင်မမြင်ဖြစ်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားကိုဒေါ်လာတန်ထောင်နဲ့ချီပေးခဲ့ပြီးဘာမှပြန်မရခဲ့တယ်လို့25နှစ်ကြာဆေးဆက်ညှိနှိုင်းမှုကလည်းမအောင်မြင်ခဲ့ဘူး။အလုံးမဖြစ်တဲ့မူဝါဒဆိုပြီးသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုထိန်းချုပ်ဖို့ယူရပြီးကာလရှည်ကျင့်သုံးခဲ့တဲ့ထိတ်တိုက်မတွေ့ရေးအမေရိကန်ရဲ့မူဝါဒပြောင်းလဲသွားနိုင်တယ်ဆိုတာကိုအခုသမ္မတရဲ့မှတ်ချက်ကအချက်ပြလိုက်တာဖြစ်ပါတယ်။အရင်အမေရိကန်သမ္မတတွေမြောက်ကိုရီးယားခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ကြပြီးငွေပုံပေးပြီးသဘောတူညီချက်တွေရယူခဲ့ကြပေမဲ့အလုံးမဖြစ်ခဲ့ဘူး။ Mean down much out did it, Chimabe, the bottom ye jet we go chop out ye. American says that soon it will go, you locate it, Lule, big it is, and in nigger. Tamara trunga, ye da get aba. When as yabe, lope me gaysa got the cube, she did, Lutamara got ye be me. Pago ye were the less raguro, shin shin linen pop yamatabao. Say ye ya ye you mugo, ye were ye double yabare. Yakuria gowns on Kinjo and at the Mara Trano, the rim between it chip be. I don't want to leave your soul get up in Amaro. Yakuria Becca, Dakai Lalo. American and Mahamed Dugu, Gagwebu, Lua Layeno. Yakuria go long watch him home be medule. American Tamara got your soul tied up to parish.
Afghanistan and a twin and a gachin, anything I see a sea, a case, a long and twin. Wonder ye drago, did it at a show with some chalibare. Machadigan got a camulet twin. Nanganjata to Bowen, ICRC, when then Kunu, the song game of Gule, Union Joseph Bagabare. ICRC net Mudan to a cacket, 20 yard change of the Nepal Thonsay, Toshaw, Nangan Duma, Lungan to his song and lagabi. A good old window, ye to your Lungan to go a short chan in Elu. Dini Mabe Afghan, Sanya, ICRC, Chica, Monica, Saraneliga, Pioget at Tabare. Tabime Afghan Gani, ICRC, Loma, Totuaram, Hopulule, Shingabare. Nepal Thonsay, Dinta Kamurija. ကယ်ဆယ်လုပ်ငန်းတွေမှာအဟံတားတွေချက်ခဲ့ရကြောင်းဆာနာရယ်လီကပြောဆိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာကစလို့အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာတိုက်ရိုက်တိုက်ခိုက်မှုသုံးကြိမ်တွင် ICRC ရုံးတွေကိုတိနှစ်ကုန်ပိုင်းမှာပိတ်သိမ်းမှာဖြစ်ပါတယ်။ဘော့ဒီနယ်ရဲ့မြို့တော်မာသာအိုင်ရှာရစ်ကယုံကြည်ကိုလည်းအရွယ်အစားလျှော့ချမယ်လို့အာဖဂန်ဆိုင်ရာ ICRC အကြီးအကဲကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
American than Yaban Yamabada Sisenigo, Yamai Kuna Yani Senai T, Lidomida Nasali, Kilohax Tinetonia Konga, Lidomida Nasanga, Kilohax Tite Kuchanga, Lidomida Tosane, Kilohax Koton Ninga, Lidomida Nazate, Kilohax Nashishengane, Sanidet and Ingri Nirima, Lamida Diagoze, Kilohax Tinga Kongarugani, Tome Pini Varation.
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းနှလှန်နေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆစ်ဆင်ရေးတွေအဆုံးသတ်ဖို့ဆိုပြီးEU ဥရောပသမ္မဂကထပ်မံတိုက်တွန်းထားပါတယ်ရိုဟင်ဂျာအရေးကိစ္စနဲ့ ရိုဟင်ဂျာရင်းနှံပတ်သက်ပြီးမြန်မာအပေါ်ဥရောပသမ္မတကထန်ခတ်ရေးချုပ်မဲ့ရိုက်တာစသတင်းဌာနကရရှိထားတဲ့မူကြမ်းနဲ့မှာတော့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တခြားစစ်တပ်အကြီးအကဲကောင်ဆောင်တွေကိုဖိတ်ကြားမှုဆိုင်ငံ့မဲ့အချက်လဲပါဝင်ပါတယ်။လက်ရှိရှိနေတဲ့ဖြစ်တဲ့မြန်မာနိုင်ငံအပေါ်စစ်လက်နက်နဲ့စစ်တုံးပစ္စည်းတွေရောင်းချမှုပိတ်ပင်ထားတာကိုလည်းအတည်ပြုထ င်ရေကတော့မြန်မာနဲ့ပတ်သက်လို့အရေးယူမှုတွေကိုဥရောပတမကအနေနဲ့မပြတ်ဆန်းစစ်အကဲဖြတ်နေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် The need to address immediately the full humanitarian access and an end to violence also
လူသားချင်းစာနာမှုအထောက်ပံ့နဲ့အပြည့်အဝကူညီခွင့်ရဖို့အကြမ်းဖက်မှုတိုက်ခိုက်မှုတွေရပ်တန့်ဖို့နဲ့ရခိုင်အကြံပေးကော်မရှင်ကအဆိုပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရမကင်းရှိတာတွေကြောင့်မြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုပိတ်ပင်ထားတာရှိပြီး2018ခုနှစ်ဧပြီလအထိအသက်ဝင်နေပါဦးမယ်။EU ဥရောပသမဂ္ဂရဲ့အရေးယူဆောင်ရွက်မှုတွေအားလုံးကိုမပြတ်ဆန်းစစ်နေပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။အခုအောက်တိုဘာလ16ရက်နေ့မှာတော့ဥရောပကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတစ်ရက်ကျင်းပဖို့ရှိနေပြီးအဲ့ဒီအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိနေပါတယ်။ရခိုင်မြောက်ပိုင်းကမွတ်စလင်ကျေးရွာတွေကိုအစိုးရကကင်တွယ်မှုတွေနဲ့ပတ်သက်လို့ရောရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပါမြန်မာနိုင်ငံကိုပြစ်မှတ်ထားအရေးယူမှုတွေပြန်လုပ်ဖို့လူခွင့်ရဲ့အဖွဲ့အစည်းတွေက အမေရိကန်အင်္ဂလန်နဲ့ဥရောပသမဂ္ဂတွေကိုတိုက်တွန်းမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေစတင်ခဲ့တဲ့2012ခုနှစ်ကတည်းကအမေရိကန်နဲ့ဥရောပသမဂ္ဂတို့အရင်စစ်အစိုးရလက်ထက်အရေးယူတန်းခတ်မှုတွေကိုပြန်လည်ဖြေလျှော့ပေးခဲ့တာဖြစ်ပါတယ်ရှင
်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေလိုက်ပါတဲ့လေတစီမနေ့တနင်္ဂနွေနေ့ကနေမြုပ်တာကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ရမှာကလေးငယ်တွေအများဆုံးပါသွားပါတယ်ဆေးယူထားတဲ့သေဆုံးသူ12ဦးထဲမှာကလေးငယ်10ဦးအဖွားအိုတဦးနဲ့အမျိုးသားတူတို့ပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားနတ်မြစ်ထဲမှာနေမြုပ်ခဲ့တဲ့လေပေါ်မှာလူ40ကနေ100ကျားလိုက်ပါလာမယ်လို့လည်းခန့်မှန်းထားကြပါတယ်ပြီးခဲ့တဲ့ August လကုန်ပိုင်းကစလို့ရခိုင်ပြည်နယ်တဲကရင်ဂျာမွတ်စလင်5သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတယ်လို့ကုလသမဂ္ဂကထုတ်ပြောထားပြီးမှအခုလိုဆက်လက်ထွက်ပြေးမှုတွေနဲ့ဒုက္ခတွေကြုံနေကြရတာဖြစ်ပါတယ်ခင်ဗျာ
အဖန်နိုဘယ်အမှတ်တရအဖြစ်ချီးမြှင့်တဲ့စီးပွားရေးတိတ်ပံဆိုင်ရာ Savage Risk Bank ဆုဖြစ်တဲ့2019ခုနှစ်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်နိုင်ငံသား Richard H. Thaler ကိုချီးမြှင့်လိုက်ပါတယ်။အမှုကျင့်ဆိုင်ရာစီးပွားရေးပညာရပ်ဆိုင်ရာမှာသူ့ရဲ့ဆောင်ရွက်ချက်အတွက်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုချီးမြှင့်တာဖြစ်တယ်လို့ဆွေးရွေးချယ်ရေးကော်မတီကပြောဆိုလိုက်ပါတယ်ရှင
်။ဘော့စနီးယားနိုင်ငံမြို့တော်ခုံရုံးတစ်ခုကဆရန်ဘရန်နီကာမြို့မှာတာဝန်ကျတဲ့ဘော့စနီးယားကြီးတဲ့တမူဟောင်းတူကို1990ခုနှစ်ကာလတွေအတွင်းစစ်ရာဇဝမှုကနေကွင်းလွှင့်ခွင့်ပေးလိုက်ပါတယ်အသက်50ရွယ်ရောက်ပြီဖြစ်တဲ့ဒီတမူနီဆာအော်ရစ်နေနဲ့1992ခုနှစ်တုန်းကဆပ်အနွယ်ဝင်ဘော့စနီးယားနိုင်ငံသားအချင်းသား3ဦးတပ်ဖြတ်ခံရမှုမှာခိုင်မာတဲ့တပ်တည်ထောက်ထားမရှိတာကြောင့်အပြစ်မရှိဘူးလို့ဆရာဂျေဘုံမြို့တော်ခုံရုံးကနေဆုံးဖြတ်လိုက်တာပါဒါအပြင်ဒီခုံရုံးအနေနဲ့တမူအော်ရစ်ရဲ့တပည့်ဘော့စနီးယားကြီးတဲ့တာဆာဘာဟူဒင်မျိုးဟစ်ကိုလည်းဆရန်ဘရန်နီကာဒေတာအစုလိုက်ပြောင်းလဲတက်ပြတ်မှုတွေမှာအပြစ်မရှိကြောင်းကင်းလွခွင့်ပေးခဲ့ပါတယ်။ဒီတရားဆွတ်ဆစ်မှုတွေမှာတမှုအော်ရစ်နေနဲ့ဇီလာဂျီလိုလီစီနဲ့ခွန်ဂျာရက်ရွာတွေမှာဖက်ခံထားရတဲ့ဆပ်လူမျိုးတွေကိုတက်ပြတ်ခဲ့တယ်လို့ဆက်ဆွဲခဲ့တာဖြစ်ပါတယ်ခင
်ဗျာ။တင်းလာနေညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ခိုင်းတဲ့ကိုဝင်းမင်းတို့ကပြောပြတော့ခဲ့တာပါအခုတော့တင်းဆောင်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းအချမ်းဖက်တက်ခိုင်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးသိမ်းရှောင်သွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရင်းနဲ့လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားကြမှာဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရချထားရေးဝန်ကြီးထောက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့68ကြိမ်မြောက် UNHCR အစည်းအဝေးကိုလူခဲပြန်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုစားဖြူတက်ရောက်ပြီးမြန်မာနိုင်ငံရေးဆွေးနွေးတင်ပြခဲ့ကြတာပါ။ရခိုင်အရေးနိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုတွေနဲ့မေခွန်းထုတ်မှုတွေအပေါ်အစိုးရရည်တည်ချက်သဘောထားတွေကိုတင်ပြခဲ့တဲ့အကြောင်းလူခဲပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကမဆူမွန်ရဲ့ဆက်သွယ်မြင်ညာချက်ပေါ်အခုလိုစာပြီးတော့ဖြေပါရယ်။
ကျွန်တော်တို့ဆိုရဖွဲ့စည်းရဲ့ရည်ရည်ချက်ပေါ့နော်ဆိုရဖွဲ့စည်းဒီမိုကရေစီတရားဥပဒေရှောင်လန်းနေတဲ့အကြောင်းကိုကျွန်တော်တို့ပြောတယ်။ကြုံတွေ့ရတဲ့အခုလက်ကလောမှာတော့ရခိုင်ပြည်နယ်ကြီးကကဘာစိတ်ဝင်စားတာဖြစ်ကြအောင်ရခိုင်အကြောင်းဖြစ်စဉ်ကိုကျွန်တော်တို့ပြောတယ်ပေါ့နော်ကျွန်တော်တို့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုပြောပြပြီးတဲ့ခါကျတော့ကျွန်တော်တို့နိုင်ငံထဲမှာပဲဒီရခိုင်နေရတဲ့အခက်အခဲတွေရှိတယ်။နိုင်ငံတကာကနေပြီးတော့သတင်းမှားတွေပေါ်မှာအပြင်းမားတဲ့ကိစ္စတွေလည်းရှိတယ်။တကယ်တော့ဆိုရရည်ရည်ချက်ကပြည်သူတွေပဲပြည်သူဆိုရဆိုတော့ပြည်သူတွေရည်ရည်ချက်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လုပ်ရည်ရည်ချက်အပြင်းပြင်းထန်ထန်လေးအကုန်လုပ်တယ်လေဒီဆိုရတဲ့လာရရနောက်တစ်ခါကျတော့ခုမျိုးမှုနှိမ့်ကြဆုံးပြည်နယ်တိုင်းကြီးဦးစားပေးဆောင်ရွက်တဲ့ရခိုင်ပြည်နယ်လည်းခုမျိုးမှုနှိမ့်ကြဆုံးထဲမှာပါတယ်ဒါကြောင့်မလို့ရခိုင်ပြည်နယ်ကိုဦးစားပေးဆောင်ရွက်တဲ့နေနဲ့စွာချစ်စတဲ့တရားအဖွဲ့တွေဖွဲ့ပြီးတော့ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဒီနေ့အကြံကြီးပေါ့ဒါပေမဲ့သူဆောင်ရွက်တဲ့ကြားရရနေပြီးတော့ရခိုင်ပြည်နယ်အရေးဟာသိရှိလာများပြည်ပခန့်ကြီးဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ကျောင်းရင်းကိုအားလုံးကနားလည်ပြီးတော့ဖော်ထုတ်ဆောင်ရွက်ဖို့လိုတယ်ဆိုပြီးတော့ဒီနိုင်ငံထဲမှာနေထိုင်နေတဲ့လူတွေနဲ့ပတ်သက်ပြီးတော့ဘာပဲဖြစ်ဖြစ်ကျွန်တော်တို့ဆောင်ရွက်ရမယ့်လုပ်ငန်းတွေကိုဆက်လက်ပြီးတော့ဆောင်ရွက်မယ်ကိုပြန်ဒီကော်မရှင်ကလည်းကြာပြည့်ချက်တွေပေးထားပြီးသားဖြစ်တယ်အကျိုးရှိမဲ့အရာအရေးကြီးတဲ့အကျိုးရှိမဲ့ကိစ္စတွေတော့ကျွန်တော်တို့ဆောင်ရွက်မယ်ဒါတွေလည်းအမြန်ကောင်းတဲ့ပေါ်ဆောင်ရွက်မှာဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့လူတိုင်းစားထောက်ထားမှုကူညီတွေကိုလည်းရောက်အောင်လို့မျက်မှောက်တက်ဖြစ်အောင်လို့ကျွန်တော်တို့ဆောင်ရွက်မဲ့ကိစ္စတွေရှိတယ်ဒါတွေအတွက်ကိုကျွန်တော်တို့ဆောင်ရွက်ရတာခက်ခဲတဲ့ကိစ္စတွေရှိတယ်ပြပောင်းများစွာဖြစ်ခဲ့တဲ့ပြည်ပခန့်ရားမှာဒီနှစ်ပတ်ညှိနှိုင်းဆောင်ရွက်တဲ့ကိစ္စတွေနဲ့ဆောင်ရွက်တဲ့အခါမှာတော်အသင့်ချောမှုရတာရှိရပေါ့ဒါကြီးကျွန်တော်တို့ပြောပြနိုင်တာပေါ့
အော်ဝင်းကြီးတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားတဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရင်းနဲ့နောက်ခုနသူတို့အတွက်လိုအပ်တဲ့အကူအညီတွေကူညီထောက်ပံ့ရင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာဘက်ကလည်းပြောနေတဲ့ပုံမှာဝင်းကြီးတို့ဘယ်လိုများပြန်ပြီးဖြေရှင်းခဲ့တာရှိပါလဲရှင
်နိုင်ငံတကာဘက်ကတော့ကျွန်တော်တို့ရဲ့အခုကိုပြန်နယ်ရီကော်မတီရှင်းနဲ့ပတ်သက်ပြီးတော့ပြုတ်ပြန်ဆောင်ရွက်တာဒီဒ ော့ကိုတို့ပြုစုတယ်ဆိုတော့အားလုံးကပြောတယ်နောက်တစ်ချက်ကတော့ပြန်ပြီးတော့လက်ခံမယ်ဆိုတာကိုလည်းတင်ကြော်တယ်မင်းကလည်း19ရက်နေ့ကပြောပြီးသားဖြစ်တယ်ဒီကိစ္စကိုလည်းကျွန်တော်တို့စပြီးဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်ဒိုင်းနဲ့ပတ်သက်ပြီးတော့ဝိုင်းဝန်းကူညီဆောင်ရွက်ဖြစ်ပါတယ်အကြီးတို့ရေရှိမှာသူတို့ပါဝင်ခြင်းပါတယ်ဆိုတာတွေကအကုန်လုံးကပြောတယ
်ဝင်ကြီးတို့နဲ့ဒီ UNHCR နဲ့ပေါင်းပြီးတော့မှရှစ်ဆက်ပြီးဘယ်လိုလုပ်ငန်းစဉ်တွေလှုပ်ဆောင်မှုအတွက်ကိုဆွေးနွေးကြတာရှိပါလဲရှင်
ကိုကျွန်တော်တို့ရဲ့ဒီလက်ရှိဆောင်နေရာကြီးပြောရဲ UNHCR ကလည်းသူတို့ရဲ့ဟိုအတွေ့အကြုံနေနဲ့ဟိုသူလှုပ်ဆောင်ခဲ့တဲ့ဟိုဒီလိုမျိုးဒီ refugee ဆက်ပတ်သက်ပြီးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေကိုကျွန်တော်တို့နှစ်နာရီလောက်ကိုရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒါကိုပြောပြတာတွေရှိတယ်ကျွန်တော်တို့လည်းသူတို့အတွေ့အကြုံတွေကိုနားထောင်ရတာရှိတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ပြောထားပြီးပြီနိုင်ငံတကာလည်း1993နိုင်ငံသဘောတူညီချက်နဲ့ဒါတွေကျွန်တော်တို့ဆောင်ရွက်မယ်ဆိုတာပြောမယ်ဒီဆောင်ရွက်တဲ့အစီအစဉ်တွေမှာလည်းပူးပေါင်းပူးညီပါဝင်ခြင်းနဲ့ဆိုတဲ့အကြောင်းလည်းသူတို့ကလည်းပြောတယ်အခုလောလောဆယ်လှုပ်ဖို့ကျွန်တော်ကနေပြီးတော့ပြန်လည်လက်ခံမယ့်အစီအစဉ်တွေကျွန်တော်ရေးဆွဲနေတယ်ဒါပဲပြောခဲ့တယ်ကျွန်တော်
ဒီအဲ့တော့ဒီကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့ဒီ UN နဲ့အတူတူပေါ့နော်ဒီတစ်ဖက်ဒီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးတော့မှ UN ရဲ့ဒီဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့ဒီအားလုံးပူးပေါင်းပြီးတော့မှဒီဒုက္ခသည်တွေရဲ့အရေးကိုဆောင်ရွက်ဖို့အတွက်ကိုပေါ့နော်ဘလို့များဆက်ပြီးဆောင်ရွက်သွားဖို့ရှိပါလဲ
အဲ့ဒီကကျွန်တော်ကစတော့စနေစနေရဲ့ဆိုတာအဓိကအရေးကြီးတာကအိန္ဒိယနိုင်ငံရဲ့ဒီလိုမှာဘင်္ဂလားဒေ့ရှ်နဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲ့အစီအိုအဝန်ကြီးချုပ်တင်ဆွေးနွေးတယ်ဒီကိစ္စကိုဆွေးနွေးတယ်အဆင်ပြေတယ်အဲအဆင်ပြေတယ်သူတို့ဘက်ကလည်းဝန်ကြီးနှစ်ပါးမကြာခင်ရောက်လာမယ်ရပြီလို့ရှိရင်အလူစိတ်ဒီကိစ္စကိုဆွေးနွေးပြီးတော့ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဝန်ကြီးအဲ့တော့နောက်ဆုံးမှာကော်မတီအစည်းအဝေးမှာဝန်ကြီးကိုယ်တိုင်သွားပြီးတက်တဲ့အထောက်အထားတွေအချက်လက်တွေသတင်းချက်လက်တွေနဲ့သွားပြီးမျှဝေခဲ့တဲ့အတွက်ဒီနိုင်ငံတကာရဲ့အမြင်ကရောဒီဝန်ကြီးခုလိုဆွေးနွေးပြောဆိုမှုတွေအပေါ်မှာအတိုင်းအတာတစုံတရာတစ်ခုထိတက်ရောက်မှုရှိမယ်လို့ဝန်ကြီးယုံကြည်ပါလားရှင
့်ယုံကြည်တယ်တွေးတယ်နိုင်ငံလည်းတော်တော်များများတွေးတယ်ဒါပေမဲ့စိတ်ဝင်စားတဲ့နိုင်ငံတွေကနေပြီးတော့ကျွန်တော်တို့ခုနလိုပေါ့ UNHCR တို့ကျန်တဲ့ဟို USAC ICRC စသဖြင့်ပေါ့နော်ဟိုအချို့ဖွဲ့စည်းတွေတချို့နိုင်ငံတွေကနေပြီးတော့ bilateral ပေါ့နော်ကျွန်တော်တို့ဟိုကောတွေနဲ့ကျွန်တော်တို့တွေ့ဆုံတာညားပါတယ်ညားတဲ့အခါကျတော့အကုန်လုံးကတော့ကျွန်တော်တို့ရဲ့အခုလက်ရှိလုပ်ဆောင်မှုတွေကိုကြိုးစိုးရဲဆိုတော့အားလုံးကပြောတယ်ဥပပေါင်းဆောင်ရွက်ခြင်းနဲ့ဆိုတာလည်းပြောတယ်နောက်ပြီးတော့ယုံကြည်မှုတည်ဆောက်ပြီးတော့ဥပပေါင်းဆောင်ရွက်ခြင်းပါတယ်ဆိုတာကိုတော့အကုန်လုံးလို့ပြောကြတယ
်ဟုတ်ကဲ့ပါရှင်ဝင်ကြီးဖြည့်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့
မဆုမမရှင်မြန်မာနဲ့နယ်ချင်းဆက်ဘင်္ဂလားဒေ့ရှ်ဘက်ကကိုရိုဂျာမွတ်စလင်တွေတင်ဆောင်လာတဲ့လေရီဆိုက်ရောက်နေတာဟာနေစဉ်လိုလိုမြင်တွေ့နေကြမြင်ကွင်းတစ်ခုဖြစ်လာပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာလုံခြုံရေးစခန်းတွေကိုတပ်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ဘက်ကရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးရောက်ရှိလာတဲ့ရိုဂျာဦးရေဟာ9,000ကျော်သွားပြီလို့ကုလသမဂ္ဂကပြောထုတ်ထားပါတယ်။ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးနေကြတဲ့အခြေအနေတွေကို AP သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချန်ကပြောပြထားပါတယ်။
မြန်မာနိုင်ငံအတွင်းဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးလာကြတဲ့မွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတိမ်းနဲ့ချီရှိနေပါပြီ။ကောက်ပဇားခရိုင်အတွင်းမှာရှိတဲ့တန်ကာလီဒုက္ခသည်စခန်းလိုမျိုးစခန်းတွေဟာယာယီအိမ်သဘောမျိုးတောင်ဖြစ်နေပါပြီ။မြန်မာနိုင်ငံရေးလေလာသူဒေါက်တာခင်ဇော်ဝင်းကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုခိုးလုံရအဖြစ်မြင်ကြတယ်လို့ပြောပါတယ
်။Rohingya people who are fleeing Myanmar.
မြန်မာနိုင်ငံအနောက်မြောက်ပိုင်းမှာထွက်ပြေးနေရတဲ့ Rohingya အများစုအတွက်ကတော့ Bangladesh နိုင်ငံဟာတခုတည်းသောခိုးလုံရပါ။တကမ္ဘာလုံးကလူတွေထောက်ပြနေကြသလိုပါပဲ Bangladesh နိုင်ငံဟာလည်းကြီးမားတဲ့လူသားချင်းစာနာမှုဆိုင်ရာတာဝန်ကြီးကိုယူထားရတာပါ
။ပြီးခဲ့တဲ့စနေနေ့ကလည်း Bangladesh ဝန်ကြီးချုပ် Sheikh Hasina ကသူ့အဆိုအရအနေနဲ့မြန်မာပြည်ကထွက်ပြေးလာတဲ့ Rohingya တသန်းနီးပါးကိုဆက်လက်ကူညီနေမှာဖြစ်တယ်လို့ပြောဆိုပါတယ်။နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့အကူအညီနဲ့ယာယီနေထိုင်မှုနေရာတွေကိုဂျွန်းတစ်ခုပေါ်မှာစောက်ပေးဖို့စီစဉ်နေတယ်လို့လည်းပြောပါတယ်။ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအကြားဘာသာရေးနဲ့လူမျိုးရေးဆက်နွယ်မှုရှိတာကြောင့်ဖြစ်တယ်လို့လူသားချင်းစာနာမှုပေါ်အခြေခံပြီးကူညီနေတာဖြစ်တယ်လို့ဒေါက်တာခင်ဇော်ဝင်းကပြောပါတယ်
။ There's the ethnic and there's also the religious connection.
ဘာသာရေးနဲ့လူမျိုးရေးဆက်နွယ်မှုရှိပါတယ်။ခင်ဗျားတို့ပြောရင်ရိုဟင်ဂျာတွေပြောတာကဘင်္ဂလားဒေ့ရှ်ကဘင်္ဂလီပြောတဲ့ဒေသခံစကားတစ်မျိုးပါပဲ။နောက်ပြီးအများစုကမွတ်စလင်တွေပါဒါကြောင့်ဆက်ဆက်မှုတွေရှိပေမဲ့လည်းဒါတစ်ခုတည်းအကြောင်းတော့လုံးနေတာမဟုတ်ပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းသူ့ကိုယ်ပိုင်အခက်အခဲတွေရှိပေမဲ့ဒုက္ခသည်တွေကိုလက်ခံပေးနေတာဟာအရန်ကောင်းတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ UNHCR ပြောခွင့်ရ VVN Tan ကပြောပါတယ
် Bangladesh is a country with its own challenges
ဘင်္ဂလားဒေ့ရှ်မှာလည်းသူ့အခက်အခဲနဲ့သူရှိပါတယ်လူဦးရေထူထပ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်ပြီးတော့တဘာဝဘေးအန္တရာယ်တွေနဲ့လည်းမကြာခဏရင်ဆိုင်နေရတာပါဒုက္ခသည်တွေကိုအခုလိုဆယ်စုနဲ့ချီဆက်လက်လက်ခံနေတာဟာလူသားချင်းစာနာမှုဆိုင်ရာကောင်းမွန်တဲ့အပြုအမူတစ်ခုဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒါကိုကူညီရပါမယ်
။ကောက်ပဇားဒေသခံတွေရဲ့
ဒုက္ခတွေတွေကိုမြဲမြဲဆန်းဆန်းအကူအညီပေးလက်ခံတာဟာလည်းအံ့ဩလောက်ဆရာပဲလို့ CBN တန်းကပြောပါတယ
် Majority of the people that I've spoken to when I was there
ကောက်ကပစားရောက်တုန်းကလူအများစုကိုမေးကြည့်တော့ဒုက္ခတွေတွေကိုအံ့ဩလောက်ဆရာကြိုးဆိုကြတာတွေ့ရပါတယ်သူတို့ဆယ်စုနှစ်ပေါင်းများစွာလှုပ်လာခဲ့တာကိုကြည့်ပြီးတော့တချို့တွေကလည်းလက်ခံတဲ့သူတွေအနေနဲ့ပင်မလောက်ပြီလို့ထင်သက်ပါတယ်။ဒါပေမဲ့အခုနောက်ဆုံးဒုက္ခတွေရောက်လာတဲ့အခါမှာလဲကောက်ကပစားကတိကခံရဟာအလူငွေအစာအသောက်အဝတ်ထည်တွေစုပေးကြတယ်။ဒါဟာအံ့ဩစရာပါ
။အခုလိုစွန့်ခွာထွက်ပြေးမှုတွေဟာကမ္ဘာအများဆုံးကြီးထွားလာနေတဲ့အရေးပေါ်ဒုက္ခတွေအရေးဖြစ်တယ်လို့ VPN တန်းကပြောပါတယ်ခင်ဗျာ
။ Yes, right.မြမဗုဒ္ဓဘာသာဝင်နေအမုံမြတ်ထားတဲ့ရင်းကျွလာပြီနိရှေတကုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဇီးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချုပ်ဇီးမယောင်မှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရာကြောင့်လူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှင်းခုံမှုတွေရှိခဲ့ပါတယ်။ဒါလို့ဖြစ်ရဟာအခုတစ်ချိန်မှာမှစပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူး။ဒါလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲ။အစိုးရအာဏာပိုင်တွေဘက်ကအရေးယူကန့်ကွက်ဖို့အတွက်လက်ဟာချက်များရှိနေပါသလား။ဒီကြောင့်ကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့် direction ကိုကြိုးစားပါရစေ
။မနေ့ပြန်တရရဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ရှင်။ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အတွင်းကဆေးဘေးရှောင်ဒုက္ခသည် 6,200 ကျော်ကို Thai Border Consortium TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကကစပြီးတော့စာနာရိတ်ခါဖြတ်တောက်လိုက်ပါတယ်။နိုင်ငံတကာကအကူအညီတွေကလည်းဘင်္ဂလားဒေ့ရှ်ရှိခိုင်နယ်စပ်ကိုသာစိတ်ဝင်စားမှုရှိနေတာကြောင့်တိုင်းရင်းသားဆစ်ရှောင်ဒုက္ခသည်တွေအတွက်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။မအေးအေးမာကတင်ပြပို့ထားပါတယ်
။မြန်မာနိုင်ငံရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ခရိုင်မိုင်းဆက်ခရိုင်လင်းခေခရိုင်တွင်လွိုင်လန်းလွိုင်ဆန်ဆစ်လွိုင်ကော်ဝမ်းလွိုင်တိုင်းလျံကုန်းကျော်နဲ့ကောင်မုံမိန်ဒုက္ခသည်စခန်းတွေကဒုက္ခသည်6,000ကျော်အတွက်စာနယ်ရိက္ခာပေးနေတဲ့ TVBC ကနေစက်တင်ဘာလကုန်ကနေရိက္ခာဖြတ်တောက်လိုက်တယ်လို့နိုင်ငံတကာကလည်းဘင်္ဂလားနဲ့ရခိုင်နယ်စပ်ကဒုက္ခသည်တွေကိစ္စကိုသာစိတ်ဝင်စားမှုရှိနေတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဦးဆိုင်နေကပြောပြပါတယ
်။အီတလီနဲ့နော်ဝေးကတော့စိတ်ဝင်စားတယ်လို့ပြောနေတာပဲအခုတည်းကဆိုလာမတွေ့သေးဘူး။ Swedish Sweden ကပြောတာနော်သူတို့ Swiss success ဝယ်တော့စိတ်ဝင်စားတာပေါ့ဒီခပ်ပါဘောစိတ်ဝင်စားပေါ့အဲ့ဒီစပီစစ်ချောင်းတို့ခါတဲ့စပီတို့ခါတဲ့ဒီ IDB ရဲ့ဖြစ်စဉ်ရေးပြအဲ့ဒါနဲ့ပြီးဆိုဆက်ဆက်တကယ်လို့ရှိရင်ဆက်ဆက်ဖို့ရှိတယ်လို့ဥပဒေရုံယူရတယ်နော်အခုအဒီဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်မှာရှိတဲ့ပြဿနာကပိုပြီးတော့ကြီးနေတော့အပြင်းတပါကလည်းအဲ့ဒီဘက်ကလည်းအယုံဆိုင်မှာပေါ့ဥရောပဘက်ကတော့ဒီဘက်မှာတော့ဒါကအယုံဆိုင်ဖို့ဆိုတော့တိတ်ပြီးတော့အခြေအနေမရှိဘူးနော်အဲ့ဒါဥရောလဲလိုလိုလိုဘာမှမသိဘူးခုတည်းကဒီက
မြန်မာအစိုးရဘက်ကလည်းနေရပြန်ဒုက္ခတွေကိစ္စတွေစစ်ဘေးရှောင်ကိစ္စတွေတွေကနေရပြန်နိုင်ရေးကိစ္စတွေကိုမလုပ်နိုင်သေးတယ်လို့စစ်ဖြစ်နေတဲ့ဒေသမှာလည်းလက်ရှိဒုက္ခတွေတွေစားတောက်ရေးကိစ္စကိုတော့မှလုံဆောင်နိုင်မှုတွေအားနည်းနေသေးတယ်ဆိုပြီးဒုက္ခတွေဘက်ကယူဆနေကြတာပါ
အခုကလက်ရှိကဟိုကချင်မရှိနေ IDP တွေကိစ္စကပုံပြီးဆီးရဆောင်ဖြစ်နေတယ်အဲ့ဒါတော့မှဒီကိစ္စပို့ဖို့ပါကြီးတာခင်ဗျအစိုးရအနေမှာဒါတတ်မတော့ဘူးတကယ်တမ်းချစ်စမမဟုတ်ဒါတော့ဒီလိုမျိုးလည်းရောမယ်ဒါတော့လည်းမသူတကယ်လည်းမမထိနိုင်ကွန်ထရိုးမလုပ်နိုင်ဆိုတာဒါကအားလုံးပြည်ရဲ့ကိစ္စပဲနော်အဲ့တော့ဒီကိစ္စတော့ long term နဲ့ချူပါလိမ့်မယ
်ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းကြီးကတော့
ဒီလိုချက်ချင်းလုံးလုံးလားဖြတ်တော့လည်းဖြတ်တော့လို့မသိဘူးပေါ့နော်ဘာဖြစ်လို့ဆိုအချိန်လေးကဒီပဲတမလုံးဆုံးတယ်လို့ကျွန်တော်တို့ပြောနိုင်သေးဘူးပေါ့နော်ချက်ချင်းဒီသားတို့ဒီပလောင်လို့ဘာလို့ဒေတာလဲတကယ်အလက်တွေ့မှာရတကယ်ဟိုအဖြစ်ဒုက္ခရနေတယ်စစ်ပွဲလေးတကယ်ဖြစ်နေတယ်ဆိုတာတိတိတိအများကြီးရှိတယ်လी
ဒုက္ခတွေတွေနဲ့နေရဆွန့်ခွာခဲ့ကြတဲ့ပြည်သူတွေဟာတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတာတွေကျေးလက်နေပြည်သူတွေကိုအဓမ္မရွှေ့ပြောင်းခိုင်းစေတာတွေကျေးရွာတွေမီးရှို့ခံရတာတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းတွေဒုက္ခတွေများဖြစ်တယ်ဆိုပြီးရှမ်းဒုက္ခတွေကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကရှမ်းကျေးရွာပေါင်း1400ကျော်ကပြည်သူလူထု3000လောက်ဟာနေရက်ကိုစွန့်ခွာခဲ့ရတယ်လို့လဲရ ရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ထားပါတယ်ရှင်
။မအေးအမသတင်းပေးပို့တော့တာပါ။မြန်မာတပ်မတော်ကနေဖမ်းဆီးဆွဲချက်တင်ထားတဲ့ NCA အပြစ်ရတောင်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့ဝင်အုပ်ကိုအမှုသုံးမှုနဲ့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းလုံမြို့တရားရုံးကနေဒီကနေ့မှယုံတင်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားရုံးကနေစစ်ဆေးရမှာတရားလိုဖြစ်တဲ့မြန်မာတပ်မတော်ဘက်ကပုဂ္ဂိုလ်တွေရောက်မလာလို့ထပ်ပြီးတော့ယုံချိန်ခဲ့ရတယ်လို့လည်း RCSS ဘက်ကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကုန်အိမ်ကနေသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းဆိုင်ခြေဆိုင်တပ်မတော်ဘက်ကလည်းတောင်ပိုင်းရှမ်းပြည်တပ်မတော်စစ်ဖွဲ့ဝင်အုပ်ကိုအမှုသုံးမှုနဲ့တရားစွဲဆိုထားခဲ့ပြီးကျိုင်းတုံတရားရုံးကနေဒီကနေ့မှအမှုစတင်စစ်ဆေးခဲ့တာပါဒီကနေ့ရုံးပင်စစ်ဆေးမှုနဲ့ပတ်သက်လို့ကျိုင်းတုံမြို့ RCSS ဆက်ဆံရေးရုံးကရုံးဖွဲ့ဝင်ဆိုင်းလုံကအခုလိုပြောပါတယ
်အခုအမှုကျတော့ဒီတရားရုံးတည်တာတော့လက်နက်မျိုးပဲဒီဆက်မှုပေါ့တကယ်မှုပေါ့ဒီမျိုးပဲရှိသေးတာအဲ့ဒါသူစောင့်နေတာပေါ့ဒါဒီတက်ခဲလဲသူတို့ဘာမှမပြောဘူးအဲစက်ကြီးမှုနဲ့အဲ့ဒါကြောင့်လဲသူတို့ကအဲ့တင်လာလာဒီအတေးရောစက်ကြီးမှုရှိရင်ပြဿနာဘယ်လောက်ဆေးရမလဲအဲ့ဒါမျိုးတော့ပြဿနာမရလာဘူးလည်းတက်တဲ့သူကလည်းမရလာဘူးပြေရောပြန်ချိန်လိုက်အဲ့ဒါမျိုးဖြစ်နေ
ဒီကနေ့တရားရုံးကလည်းအမှုကျမ်းနာစစ်ဆေးရမှာတရားလိုဖက်ဖြစ်တဲ့သတ်မတော်ဘက်ကလည်းရောက်မလာလို့အမှုကိုထပ်မံချိန်ဆိုရတယ်လို့သူကဆိုပါတယ်မိုင်းဆခြေဆိုင်တပ်မတော်ဘက်ကလည်း RCS တပ်ဖွဲ့ဝင်တို့ကိုလက်နက်မှုစကားပြောဆက်ဆက်တွေ့မှုအကောက်ခွန်ကောက်မှုပြစ်မှုသုံးခုနဲ့ဆွဲချက်တင်ထားတာပါပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကမိုင်းပြည်မြို့နယ်မိုင်းပူးလုံအုပ်စုကိန်းဟင်ကျေးရွာတွင် RCS SSC တပ်ဖွဲ့ဝင်တို့ဖြစ်တဲ့ဆိုင်းစေးလုံနဲ့ဆိုင်းလုံတို့ကိုမိုင်းဆခြေဆိုင်ခမရ99စစ်ကြောင်းကနေဖမ်းဆီးသွားပြီးကျိုင်းတုံချင်းထောင်မှာလွှဲပြောင်းချုပ်နှောင်သားရကနေတရားစွဲဆိုခဲ့တာပါဒီလိုဖမ်းဆီးခဲ့တဲ့အတွင်း RCS ဘက်ကတနက်နေ့လက်ဆက်သွယ်ရေးစကားပြောဆက်တဲ့ငွေတချို့ကိုသမ္မတော်ဘက်ကသိမ်းဆီးခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ RCS ဘက်ကတော့အပြည့်ရပူးတွဲစောက်ကြည့်ရေးကော်မတီ GNCF ကိုတင်ပြထားတယ်လို့ကျိုင်းတုံမြို့ RCS ဆက်ဆံရေးရုံးတာဝန်ခံဒုဗိုလ်မှူးကြီးစိုးမင်းကပြောပါတယ်
ကျွန်တော်တို့ကဖွဲ့လဲ NCA လက်မှတ်ထိုးထားပြီးပြီဘဒူမလဲဘဒူမလဲဆိုတော့ကျွန်တော်တို့လည်း NCA ရဲ့ COR ပေါ့နော် JMC ကနေတစ်ဆင့်တင်ထားပါတယ်ကျွန်တော်တို့စက်တာနှစ်ယောက်အဖမ်းခံရတဲ့ကိစ္စပေါ့နော်သူတို့လည်းကြားနေလက်သေးတာပို့ပို့ပြီးတော့အချင်းပြေလာမယ်လို့ကျွန်တော်တို့ယူဆပါတယ်တစ်ဖက်နဲ့တစ်ဖက်ဆွဆွဲတာတို့မျိုးတော့မဖြစ်သေးချင်ဘောနော်
တောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဆေးဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားပြီမဲ့လဲတပ်မတော်နဲ့မကြာခဏဆုတူလို့စစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်ဒီလိုစစ်ရေးပဋိပက္ခဖြစ်ပွားနေပြီမဲ့လဲအပြည့်ရပူးတွဲစောက်ကြည့်ရေးကော်မတီ GNCS အနေနဲ့လက်တွေ့ကြကြရေးယူဖြေရှင်းပေးတာမျိုးမရှိသေးဘူးလို့လဲ RCSS ခေါင်းဆောင်တချို့ကဆိုပါတယ်အလားတူမွန်ပြည်နယ်အတွင်း NCA ပြည်ရလက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်တပ်ပါတီကစစ်ဖက်ဝင်၃ဦးကိုရေးမြေဝင်သရားဖြူပူပေါင်းစစ်ဆေးရေးဖွဲ့ကနေစတင်ပါလာကုန်ပိုင်းမှာလက်နက်နဲ့တကွဖမ်းဆီးမှုတွေဖြစ်ပွားခဲ့ပါတယ်။လက်နက်နဲ့တကွဖမ်းဆီးခံရတဲ့မွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်၃ဦးကိုလက်ရှိရေးမျိုးအမှတ်၁၉စစ်စင်ရေးကုကဲမှုဌာနချုပ်မှာချုပ်နှောင်ထားပြီးတော့ပြန်လည်လွတ်မြောက်ရေးအတွက်ဥပဒေအကြောင်းအရညှိနှိုင်းဆောင်ရွက်နေစေလို့ထဝယ်ခရိုင်ပါတီတာဝန်ရှိသူတို့ကမွန်ပါတာနဲ့ခုလိုပြောပါတယ
်။ကိုဖြစ်နေမှုကိုဖြစ်ပို့ရပါဘယ်လိုလဲ။တော့တိတ်နေမှုစရရည်ရတဲ့လက်ကလည်းဝေါ်ခွာတော့
သူပြောသွားတာကတော့ဆုံးဖြတ်ချက်တော့မချရသေးဘူးကျွန်တော်တို့လည်းဥပဒေအကြောင်းအရဆောင်ရွက်နေသေးပဲအခြေအနေကိုတော့မသိရသေးဘူးသူတို့ကရေးမျိုးမှပဲချုပ်လုံထားတယ်တနက်နဲ့သူတို့ကိုဖမ်းထားတယ်ဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမွန်ပြည်တပ်ပါတီဟာ UNFC ကိုညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်ပြီးမြန်မာစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူးမြန်မာတပ်မတော်အနေနဲ့မွန်ပြည်တပ်ပါတီရဲ့ပါတီခန်းနာတွေမှာစီရင်အားနဲ့စီရင်မပြဖို့ဖိအားပေးမှုတွေရှိနေသလိုမွန်ပြည်တပ်ပါတီရဲ့ area တွင်သွားလာလှုပ်ရှားမှုတွေရှိလာခဲ့ပေမဲ့လည်းစိုက်ပွဲဖြစ်ပွားမှုတော့မရှိသေးပါဘူးနိုင်ငံတော်တိုင်ပင်ကပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အနေနဲ့ကတော့2019ခုနှစ်ဟာငင်းချိုင်းရေးနှစ်ဖြစ်သတ်မှတ်ထားပြီး23ရာစုပင်လွန်ကပြည်တော်စုငင်းချိုင်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပခဲ့ပေမဲ့လည်းလက်ရှိပြည်တွင်းငင်းချိုင်းရေးလုပ်ငန်းစဉ်ဟာရှေ့ကိုမတက်လှမ်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီလဆန်းပိုင်းတွင်ကချင်းပြည်နယ်ရှမ်းပြည်နယ်ဆွဲမှာမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးသိမ်းမှနေဆဲလဲဖြစ်ပါတယ်ခင်ဗျာ
နိုင်ကအိမ်ပါရှင် PO America အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25ရို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ
ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန့်ရောင်းသတင်းလောအစီအစဉ်အပြင်ဘလော့ဂါတွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြမှာပါထအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ရခဲ့တဲ့လူဘဝမှာရိုးသားစွာမှန်မှန်ကန်ကန်အသက်ရှင်နေထိုင်ခြင်းပါပဲ။အဲ့လိုယုံကြည်ရတဲ့အတွက်ဒန်းလူညီများမှုနဲ့တရားမျှတမှုအတွက
်ကျမ်းမာဒန်းလူညီများရဲ့ကိုယ့်ရဲ့အခွင့်ညွန်ကြားရင်းမှုဖြစ်တဲ့မမေစပယ်ချူရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံကြားကြမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။2016ခုနှစ်နစ်ဆန်ပိုင်းကလေးကတိုင်းပြည်အာဏာလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတပ်တန်းနှစ်နှစ်နေပါရှိလာတဲ့အထိပညာရေးစီးပွားရေးကဏ္ဍတွေမှာပြည်သူတွေမျှော်လင့်ထားသလောက်ပြုပြင်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးမှုတွေဖြစ်ပေါ်အောင်ထိရောက်စွာမလုပ်နိုင်တဲ့အပေါ်ထောက်ပြဝေဖန်မှုတွေထွက်ပေါ်နေပါတယ်။လက်ရှိမှာလည်းကြီးမားတဲ့နိုင်ငံရေးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဘလောက်မြင်မြန်အကောင့်ထဲပေါ်ပေးနိုင်မလဲဆိုတဲ့အပေါ်မေးခွန်းထုတ်စရာဖြစ်လာနေပါတယ်။အခုသတင်းပတ်စီးပွားရေးကဏ္ဍမှာတော့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေအကြောင်းကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်ဒီမနက်ငယ်ရဲ့စီးပွားရေးအခြေအနေဟာအနေဒီအစိုးရတက်လာပြီးတဲ့နောက်ပိုင်းထင်ထားသလိုဖွံ့ဖြိုးတိုးတက်မှုရှိမလာတဲ့အပေါ်ပြည်သူတွေကြားအားမလို့အားမရဖြစ်လာနေတဲ့အတန်တွေထွက်ပေါ်နေပါတယ်တပ်ပွဲတွေမကြာခဏဖြစ်ပေါ်နေတာကြောင့်စစ်ပေးဆောင်ဒုက္ခသည်ထောင်ပေါင်းများစွာလဲဒုက္ခသည်စခန်းတွေမှာနေထိုင်ကြရဆဲဖြစ်တဲ့ကချင်ပြည်နယ်ရဲ့စီးပွားရေးအခြေအနေဘယ်လိုရှိသလဲဆိုတာသိနိုင်အောင်ကချင်ချင်းကြီးရဲ့ကွန်ရက်ကညီနိုင်ရေးမှူးဒေါက်ခွန်ကြာကိုမေးကြည့်တဲ့အခါသူကအရင်ဥသိမ့်စင်အစိုးရလက်ထက်ကအခြေအနေနဲ့အနှံ့ရှင်ပြီးအခုလိုစပြောပါတယ
်ဥသိမ့်စင်လက်ထက်နဲ့အခုဥကြောင်ဆန်းစုကြည်လက်ထက်နှစ်ခုကွာချက်ကွာတော့ဗာလဲဆိုလို့ရှိရင်အရင်တော့ကတော့ဒီကိစ္စတစ်ခုခုကိုဆောင်ရွက်တဲ့အခါမှာနိုင်ငံတကာကအဲနှောမှုမှုလည်းအများကြီးပါခဲ့တယ်ပေါ့ဥသိမ်းစိန်အစိုးရမလို့ငုံတုတ်ထိုင်ကြည့်တာလည်းပါတယ်တိုးတော်လည်းပဲဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါကျတော့ကိစ္စအားလုံးကိုဆိတ်ချလက်ချဖြစ်သွားတဲ့အခါမှာလူမှုရေးစီးပွားရေးနဲ့တခြားအဲညှိနှိုင်းမှုတွေအများကြီးကိုဒေတာခံနေမှာခံစားရတယ်ဥပမာဆိုလို့ရှိရင်တော့ဒီဖက်ကန်ဒေတာတနိုင်းဖက်ကန်ဒေတာနဲ့တနိုင်းဒေတာဒါဆိုရင်ကြောက်စိမ့်နဲ့ဒီအဲရင်းထွက်တဲ့အဓိကဒေတာဖြစ်တယ်ပေါ့အဲ့တော့ဥသိမ်းစိန်လက်ထက်တုန်းကကျတော့ဒီမှာသွားပြီးနေထိုင်လုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာဆိုလို့ရှိရင်လည်းဒီအဲတရားမှုရှိတာကတော့ဒီတရားဥပဒေစိုးမိုးမှုနဲ့ပတ်သက်လို့ရှိရင်လည်းအဖက်ဖက်ကစိတ်ဝင်စားကြတယ်အခုချိန်မှာတော့ဒေါအောင်ဆန်းစုကြည်လက်ထက်ရောက်တဲ့အခါမှာဒီမှာလုပ်ငန်းစားတောက်တဲ့လူတွေအပေါ်မှာနိုင်ငံမှုတွေဥမာဆိုလို့ရှိရင်တော့တရားဝင်မဟုတ်တဲ့ back four တွေပါတယ်အဲ့ဒါတွေရဲ့တုံးဆဲမှုတွေဟာအခုချိန်မှာတားဆီးလို့မရတော့ဘူးဖြစ်ပါတယ်ချက်ဘာဖြစ်လို့လဲဆိုရင်တော့ဒေါအောင်ဆန်းစုကြည်လက်ထက်မှာလူတွေရဲ့စိတ်ဝင်စားမှုလည်းနည်းတဲ့အခါတပင်းမောက်တဲ့ဆိုရင်တော့ကိုဟာကိုပဲတပင်းမောက်ပြီးမှတပင်းမီဒီယာမှာထွက်လာတာအင်တာနက်လာပါတယ
်အဲ့တော့ဆိုလိုချင်တာကတော့ဒီ NLD အစိုးရလက်ထက်မှာဒီအစိုးရဝေဖန်တဲ့သူနည်းလာတယ်ထောက်ပြပြောဆိုမဲ့သူမရှိသလောက်ဖြစ်လာတယ်ဆိုတဲ့သဘောလား
ဟုတ်ပါတယ်ရှင်အကယ်၍ထောက်ပြပြောဆိုတယ်ဆိုလို့ရှင်တောင်မှထောက်ပြတဲ့လူကတယောက်ပဲဖြစ်ပြီးမှကာကွယ်တဲ့လူကပိုများသွားတယ်ပေါ့ဒီအချိန်မျိုးမှာတရားဥပဒေစိုးမိုးမှုကအင်တာချက်ပါတယ်
ကျွန်တော်တန်ဇာတာတွေတူပြီးထုတ်နေတာဟုတ်ပါပြီအခုဒါဗနနစ်ရှိနေတယ်အနေဒီအစိုးရတက်တာပဲဟိုနည်းနည်းရှိပြီပေါ့နော်နောက်ဒ
ီ
အရင်ဥသိမ်းစင်အစိုးရလက်ထက်မှာလည်းအတိုင်းတာတစ်ခုအထိဒါဇက်တိုက်တောက်လျှောက်တူးနေတာပဲလေဒီအကြောင်းမြတ်ကြီးက
ဆ
ိုတော့အခုဒီအစိုးရတက်လက်ထက်မှာလည်းဒါဆက်ပြီးတော့ပို့ပြီးတော့တောင်ကြီးမားလာတယ်ပေါ့နော်တူးတဲ့နှုန်းကများလာတယ်
ဟုတ်တယ်ဟုတ်တယ်ဆို
တော့အဲ့တော့ဒီကထွက်တဲ့တန်ဇာတာကနေရတဲ့အကျိုးအမြတ်တွေကဒေတာအတွက်ကောတကယ်အကျိုးရှိသလားဒါမှမဟုတ်လဲစီးပွားရေးကုမ္ပဏီကြီးတွေကပဲသူတို့အိတ်ထဲပဲထည့်နေသလားဒါမှမဟုတ်ရင်အစိုးရကရောအခွင့်ဘလောက်ရသလဲဒီ3ဦး3ဖလှယ်ပေါ့နော်ဘလောက်အထိများအဓိကကတော့ကချင်ပြည်နယ်အထွတ်တဲ့တရားစတာတွေအတွက်ကချင်ပြည်နယ်အကျိုးရှိအောင်ဘာတွေအသုံးချနေသလဲဆိုတော့မေးခွန်းမေးစရာရှိတာဟုတ
်အခုတိုင်းပါဖြစ်ဆိုလို့ရှင်တော့အမှန်တကယ်တမ်းဒီအခွင့်ဘလောက်ရသလဲဆိုတော့ကျောင်းမြေရတနာပြပွဲမှာဒီအင်ဖိုရီယမ်မှာရောင်းချတဲ့အပေါ်မှာပဲအခွင့်အတော့ရရှိမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိကျမတို့ဒီအချက်လက်တွေအရတော့ ဒီတော့ဖိန်းကနေပြီးတော့မှအခွန်ဘလောက်ရပါတယ်အဲ့ဒါကိုတုံးဆွဲတဲ့ခါမှာပြတ်ကိုတုံးဆွဲတယ်ဆိုတော့ဝင်းလင်းမြင့်တာဆိုတာထုတ်ပြန်ထားမှုကျမတို့မသိဘူးရှင့်အခုပန်တာတွေကိုဘယ်ညမှာယင်းညုံနံပါတ်ဆိုတော့ဒီတီချာဒီကျမတို့ဒီဆူပရီးဝေါ့ဖန်ဆိုတဲ့ဟာကိုပဲအခုချိန်မှာဆွေးနွေးဆဲပဲရှိပြီးမှအကောင့်ထဲပေါ်လာဘူးတွေ့ရတဲ့ခါကျတော့
ဒါမှမယင်းညုံနံတလားပညာယင်းညုံနံတလားဒါမှမဟုတ်လို့ရှိရင်လမ်းကစားမှယင်းညုံနံတလားဆိုတာမျိုးလည်းမသိရအောင်ရှင့်ဒါကြောင့်မလို့ကတိပင်းလည်းဘလောက်လာတယ်လဲဆိုတာတော့သိရှိဖို့အတွက်ပုံခက်ခဲပါတယ်ဘလောက်ထိအတုံးချနေတယ်လဲဘယ်နေရာခိုင်တော့အတုံးချနေတယ်လဲဆိုတာဟာဟိုလဲစောင့်ကြည့်တဲ့သူမရှိဘူးလားဆိုတော့စောင့်ကြည့်လို့မရဘူးလားဒါမှမဟုတ်လဲတော့ခွန်ကြားလို့လို့မျိုးပေါ့နော်ဟိုဟာပေါ့လှ
global witness ကနေပြီးတော့မှဒီအစီရင်ခံစာထွက်တယ်ပေါ့ဒီအစီရင်ခံစာထွက်တဲ့အချိန်မှာဆိုလို့ရှိရင်ဒီဟာတော်တော်များများကတော့စိတ်ဝင်စားမှုရရှိပါတယ်တိုးတော်လည်းအဲ့ဒီခါမှာဒီကိန်းကမြန်မာနိုင်ငံသားတွေရဲ့စိတ်ဝင်စားမှုနဲ့လှုပ်ရှားမှုအထက်နိုင်ငံသားတွေရဲ့လှုပ်ရှားမှုကပိုများတယ်လို့မြင်ရပါတယ်ရှင့်နားလေသဘောပေါက်မှုကလည်းနိုင်ငံသားတွေကပိုပြီးများတယ်လို့တွေးရပါတယ်ခုနောဆယ်မှာတော့ဒီဒေတာမှာကတခြားဒေတာမှာချက်ကိုဒီအရက်တဲ့အဖွဲ့အစည်းတွေနောက်ဒီအဲကြက်ကြဖုံးစားသူတွေရဲ့ဆောင်ရွက်မှုတွေကိုစက်တပ်မှုကပုံများနေပါတယ်ဒီတောင်းတစ်ခါကတရားသဘောဆန်းဆိုလို့ပဲဥမာပုံမော်ဒေတာမှာဆိုရင်ပုံမော်ကအုပ်ချုပ်ရင်းကိုဆန်ကအုပ်ချုပ်ရင်းမှုကထုတ်ပြန်ထားတဲ့အမိန့်ကိုလိုက်နိုင်ရတယ်ဒီတင်သားဒေတာနဲ့ဒီတင်သားထင်ရကအုပ်ချုပ်မှုကနေပြီးတော့စက်တပ်ထားတယ်ပေါ့ဘယ်ရလို့မယ်ဆိုလို့ရှိရင်တော့လေခွင့်ပြုချက်ကိုယူပါဆိုပြီးမှပြောလို့ရှိတယ်တို့တော့လည်းပဲအမှန်တကယ်ခွင့်ပြုချက်ကိုယူပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့မှကျမတို့ဘက်ကနေ၆လွာလေးပြီးတော့မှခွင့်ပြုမရဘူးအတွက်ကတော့အဲအင်းမလုံးအဲမလုံးဖြစ်တဲ့အခါတခြားလေးကြရင်ရှင်းဆက်လို့ရမလားနောက်မှလုပ်ရမလားဆိုတာမျိုးလည်းမသိဘူးပေါ့အဆုံးဖြတ်မှုကတော့မရှိတဲ့လောက်ဖြစ်နေတယ်ပေါ့ NLD ဆိုရလက်ထက်မှာဘယ်လိုပြောမလဲဆိုဒီဇိုင်းချက်မရှိဘူးကျောင်းဆန်းစုကြည်ကအဆုံးဖြတ်ပြီးတာပေါ့လေအကုန်လုံးကထိုင်ထောက်နေလို့ဖြစ်တဲ့အချက်
တကယ်တော့ရှင်းရှင်းပြောရမယ်ဆိုရင်တော့ဒီဟိုဒီမိုကရေစီအစိုးရလိုနာမည်တက်ထားတဲ့ဒီအစိုးရလက်ထက်မှာဆိုရင်တော့ပွင့်လင်းမြင်သာမှုကပိုပြီးရှိတင်တာပေါ့နော
်ဟုတ်ကဲ့ဆက
်အဲ့တော့အဲ့တိုင်းမဖြစ်လာပဲခုကစတင်ပဲဖြစ်နေတယ်ဆိုတဲ့
ပွင့်လင်းမြင်သာမှုလို့ပြောတဲ့အခါမှာပွင့်လင်းမြင်သာမှုကတော့မရှိဘူးလို့ပဲပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုရင်တော့တကယ်တမ်းသူ့ကိုယ်တိုင်ကလည်းပွင့်လင်းမြင်သာမှုကိုဘလို့အကောင့်ထည့်ဖော်ရမလဲဆိုတာသိရှိပုံကိုပေါ်ဦးရှက်သို့တော်လည်းပဲထိန်းချုပ်မှုပဲပုံများနေပါတယ်ရှက
်ဒါကမလုတ်တတ်တာလားအော်ဘောလုံနီးကင်ကြီးကိုမသိတာလား
အော်နှစ်မျိုးစလုံးဖြစ်တိုင်းပါတယ်ပထမအပိုင်းမှာကတော့လုံနီးကင်ကြီးကိုမသိဘူးလို့ယူဆလို့ရတယ်ဥပမာကျမတို့ကချင်ပြည်နယ်မှာဆိုရင်ဝင်ကြီးထုတ်ဟာသွားဆရာဝန်ကနေပြီးတော့မှဒီဝင်ကြီးထုတ်ဖြစ်လာတာဖြစ်တယ်အဲ့တော့လုံနီးကင်ကြီးမသိတာတော့၎င်းပြီးလို့ရှိရင်တော့လုံနီးကင်ကြီးအဲသိတော့လည်းပဲလုံဖို့အတွက်လုံပိုင်ခွင့်မရှိတာနဲ့ဖြစ်နိုင်ပါတယ်ရှင်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ပုံပြီးမှပေါ်လွင်လာတာကတော့ဒီအာနာတစ်ခုလုံးကို centralize ဖို့ဘိုဟိုကနေထုတ်ကင်ထားတယ်ဆိုတာကိုပုံပြီးမှသိတာလာတယ်။နောက်တစ်ခုကတော့ကျမတို့အနေနဲ့ပါတီကိုပေါ်မှာလွှမ်းမိုးတာလားဒါမှမဟုတ်လို့ရှိရင်နိုင်ငံအပေါ်မှာလွှမ်းမိုးတာလားဆိုတာကျမတယောက်အနေနဲ့တော့မကွဲပြားဘူးရှင်။ဥပမာဆိုလို့ရှိရင် NLD ပါတီအနေနဲ့ဆိုရင်ကိုယ့်ပါတီဝင်တွေကိုထိန်းချုပ်ချင်တယ်လို့ထိန်းချုပ်တယ်ဆိုရင်လည်းဒါဖြစ်တိုင်းပါတယ်။တိုးတော်လည်းပဲအစိုးရဖြစ်သွားတဲ့အခါမှာပါတီတစ်ခုတည်းကိုထိန်းချုပ်တယ်လို့မျိုးအနိုင်ငံလုံးရဲ့ခန္ဓာတွေကိုဥဆောင်နေတဲ့အစိုးရဝန်ထမ်းတွေပြီးလို့ရှိရင်တော့အစိုးရဝန်ထမ်းအရာရှိတွေဆုံးဖြတ်ချရမယ့်သူတွေပြီးရင်လွတ်တော်အမတ်တွေဖြစ်သွားတဲ့အခါမှာဒီပါတီကိုထိန်းချုပ်တယ်လို့နိုင်ငံလုံးငန်းကိုဆောင်ရွက်တဲ့အခါမှာလိုက်ထိန်းချုပ်သွားထားမှုတွေကိုမြင်နေရတယ်ရှင်။အဲ့တော့အဲ့နှစ်ခုပေါင်းလိုက်တဲ့အခါမှာတကယ်ကအလုတ်ကိုမလုတ်တယ်လို့ဖြစ်သွားပါတယ်ရှင်
။ရှင်းသတင်းပတ်မှာတော့စီးပွားရေးဖွံ့ဖြိုးမှုနဲ့ဆက်ဆံနေတဲ့လူငယ်တွေမူရစ်စီးပွားတုံ့ဆွဲမှုအကြောင်းကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ။
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်သတင်းလာနဲ့ညပိုင်းစီစဉ်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံကြီးလုံးတာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအင်ကြီးတော့သူ
က The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
ညနေတိုင်းလည်းလည်းပို့ပြီးခက်ခဲတာပဲကားချားထဲမှာနေနေရတာပေါ့ကားချားထဲကအခုဝင်းဝင်းဝင်းတော့ဆံနေရတယ်ဒီကဲပတ်ဆောင်မရရအောင်ဆံ
ဒီနေ့ပိုင်းကိုဈေးပိုးရအောင်ဆရာညီမနဲ့နိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ် 2လနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို voanews.com မှာလည်းကြည့်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီအင်မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့မဆူမြတ်မကဘာအကြောင်းတွေပြောပြထားသလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်အခုနောက်ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြီးလာရည်လေ Internet of Things
ပစ္စည်းတွေဖြစ်လာကြပြီကိုသားညုံကြီးဟုတ်ပါဗျာအင်ကအပူကြီးချိန်နဲ့တမ်ဘူစတက်ကရိယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့ဝစ်ရှော့ဇက်တို့လိုမျိုးအင်သုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြီးတဲ့လို့ရှိရင် Internet နဲ့ချိန်ပြီးတော့QSmartphone ပေါ်ကတဆင့်လှမ်းသွင်းလို့ရနိုင်တယ်ဆိုတာတွေကြီးပဲဗျာညံနှုန်းမြင့်
Internet ဆက်သွယ်မှုဆိုတာတကူးတကတော့ပြောနေစရာမလိုအောင်လို့ Internet တွေကမြန်လာကြတယ် Wi-Fi ကျိုးမဲ့ Internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ် နောက်လူတိုင်းကြီးပါစမတ်ဖုန်းကိုသုံးနေကြတဲ့ခေတ်ဖြစ်နေတော့နည်းပညာလောကမှာဒီအတိုကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့ဘာပစ္စည်းမဆိုဒီ Internet ချိတ်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ Internet ကိုရတဲ့ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီနည်းပညာအရပြောရင်တော့စက်တစ်ခုကပို့လိုက်တဲ့ data အချက်လက်တွေကိုတခြားဆက်တွေကလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနားလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင်
Internet ကိုချိတ်နိုင်တာတွေနဲ့မဟုတ်ဒီစမတ်ဖုန်းစမတ်တီဗီစမတ်ရေခဲတက်တာစမတ်ကော်ဖီဖြော်ဆက်ကိုမှဝစ်စင်ပြီးတော့ကိုယ့်ရဲ့ကျမကြီးကိုစောင့်ကြည့်ပေးတဲ့ဆက် Smart လက်ပတ်နာရီဆိုပြီးတော့ Smart ပစ္စည်းတွေမျိုးစုံတွေ့နေရတာ
Internet of Things အတွက်ဒီ smartphone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့ Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာချင်း
Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides you your audio, gives you your email.
ဘောရင်ဒီကေရောကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာ computer တွေကအဓိကနေရာမှာရှိခဲ့ပါတယ်အခုတော့ smartphone တွေဖြစ်ကုန်ပါပြီ smartphone ကနေတခြင်းဖွင့်ချက်ကိုလမ်းဖွင့်နိုင်ပိတ်နိုင်တယ် email ပို့နိုင်တယ်သတင်းတွေကြီးနိုင်ဖတ်နိုင်တယ် ကိုအလုပ်ကြီးအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်နေမကပါဘူးတခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ်အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့
app လို့အတိုကောက်ခေါ်ကြတဲ့ application တွေပါအင်တာနက်ကနေတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကိုစမတ်ဖုန်းထဲမှာထည့်ပြီးတော့သုံးကြတာပါ app မျိုးစုံထည့်ထားတဲ့စမတ်ဖုန်းတွေကပြောရမယ်ဆိုလို့ရှိရင်တော့ comment center ကုတ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီဘဝနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
Internet of Things ကြောင့်လူတွေပေါ်မှာစမတ်ဖုန်းတွေရဲ့လှမ်းမိုးမှုကပိုတော့မှကြီးလာအောင်မယ်လို့နည်းပညာကျွမ်းကျင်သူတန်းကတော့ခံမှန်းနေကြတာပဲဗျာ
The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
စမတ်ဖုန်းတွေကပိုပြီးတော့လှမ်းမိုးလာပါအောင်မယ်သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်ပါပါတချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နေတဲ့မကျေနပ်နိုင်ကြတော့ပါဘူးဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်နေလဲဆိုတာမျိုးပိုးပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါတယ်ဟိုးရင်တော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအကားစီးလို့ဖြစ်ခဲ့ပါတယ်အင်တာနက်ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ်အင်တာနက်ကိုရဲ့အထက်မှာခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့
The Internet of Things ကဘလောက်ထိစိတ်ချရသလဲဆိုတဲ့လုံခြုံစိတ်ချမှုပိုင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တာတွေကလည်းများလာတယ်ဗျအထူးဖြင့်ဂျာကနေဝင်ပေါက်ပြီးတော့ချက်လက်တွေခိုးလာလို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုဂျာနေပြီးတော့ခိုးဝင်လို့ရသွားပြီးဆိုရင်ကိုယ့်ရဲ့ထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတဲကိုပါဂျာဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမှဆင်မြန်မွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအစဉ်ပြေအောင်လွှဲအောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုယ့်ရဲ့အင်တာနက်လိုင်းကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှာဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောင်နေတဲ့ဟက်ကာတွေကအခွင့်အကောင်းယူသွားနိုင်တယ်ဆိုတာကိုမစ္စီဂန်တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့တက်တည်ပြခဲ့ကြသေးတယ်ရှင်
မလဆက်လီရဲ့နေတော့မစ်ရှိဂန်တက္ကသိုလ်ကသူ့တေသည်တွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင်9ဒေါ်လာတန်စပီကာတစ်ခုကိုသုံးပြီးတော့မှအင်တာနက်နဲ့ချိန်ထားတဲ့စမတ်ဖုန်းတွေကစင်ဆာတွေမော်တော်ကားတွေဒီကျမ်းမာရေးနဲ့ကိုလက်လှူရှာမှုအခြေအနေတွေကိုတိုင်းပေးတဲ့ဖစ်ဘစ်လိုမျိုးကိုမဝတ်ထားရတဲ့ပစ္စည်းတွေကိုဂျားကနေပြီးတော့ဟက်လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင်အင်တာနက်ချိန်န
ါရဲ့ရ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတယ်ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ
်။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားတဲ့နယ်လို့ပြောကြပါသေးတယ်။ဒီ internet ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ကုမ္ပဏီတွေနဲ့ internet လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်သေးကကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် internet of things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိလာတုံးလာကြတော့မှဆိုတော့ IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်တင်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင်။
လောကရေပြောသည်အစီအစဉ်ဖြစ်ပါတယ်ခုတော့အနည်းခွန်များလောကနဲ့ကမ္ဘာသလောထင်ရှားကျော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုစူးစီးပြီးတော့တတန်ရောင်သတင်းလောအဖြစ်မအေးသနာကျော်ကတင်ဆက်ထားပါတယ်
မင်္ဂလာပါအားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်အောင်တင်လာမှာတော့ကဘာကျော်ဖက်ရှင်အဝတ်ထည်ကုမ္ပဏီကြီးတွေကအရန်ပိန်တဲ့မော်ဒယ်တွေအရန်ငယ်တဲ့မော်ဒယ်တွေကိုမသုံးတော့ဘူးလို့ပြောလိုက်ပါတယ်ဒီလိုမျိုးကဘာဖက်ရှင်လောကကသတင်းထုတ်ထွက်တာတွေကိုအခုတစ်ပတ်ပြောပြသွားမှာဖြစ်ပါတယ်ပြည်ထောင်နိုင်ငံမှာကျင်းပခဲ့တဲ့ပါရီဖက်ရှင်သတင်းပတ်မှာဒီယောဂအစားစန့်လော်ရန်ဒေးဗစ်အစုံသူရဲ့နောက်ဆုံးစန့်တစ်ဖန်တီးမှုဖက်ရှင်လက်ရာတွေကိုပြသခဲ့ကြပါတယ်ဒီတစ်ခါတော့ဖက်ရှင်လောကရဲ့တင်ကြတာလို့ဖြစ်နေတဲ့ရမ်းပိန်ပြီးတော့အသက်မပြည့်သေးတဲ့မော်ဒယ်တွေကိုသူတို့ကမသုံးမဲနဲ့အဲ့ဒီကနေခွဲထွက်ဖို့လမ်းကြောင်းထွင်လာကြတာတွေ့ရပါတယ်သူတို့ရဲ့မိခင်ကုမ္ပဏီတွေဖြစ်တဲ့ LVMH နဲ့ Kering တို့ရဲ့မူတစ်တွေဖြစ်တဲ့အဲ့လိုနေမကောင်းတော့အောင်မတရားပိန်ပြီးတော့အရန်အသက်ငယ်တဲ့မော်ဒယ်တွေမသုံးတော့ဘူးဆိုတော့ကိုသူတို့ကအဲ့ဒီမူကိုကန်ဆွဲပြီးတော့လိုက်ပါဆောင်ရတာဖြစ်တယ်လို့ပြောပါတယ်LVMH နဲ့ Kering Company တို့ကသူတို့ရဲ့ fashion အဝတ်အထည်အသုံးဆောင်တွေကိုဝတ်ဆင်အလှပြတဲ့ model တွေဟာအနည်းဆုံးအသက်ဘယ်လောက်ရှိရမလဲအင်ဒီ size ဘယ်လောက်ရှိရမလဲဆိုပြီးတော့သတ်မှတ်ခဲ့တာပါဒီကိစ္စကိုကြဲကြဲပြင်းပြင်းနှုံးစော်လှုပ်ရှားနေတဲ့သူတွေကတော့သူတို့ရဲ့ပြောင်းလဲတဲ့မူဝါဒဟာအချိန်ကြိုက်လေးပဲလို့ပြောပါတယ် Christian Dior Fashion Show မှာပါမဲ့အသက်20အရွယ် Super Model Daniel Ellsworth ကသူတို့လောကမှာကြုံရတဲ့အတွေ့အကြုံကိုပြောပြသွားတာပါအရန်ပြင်ချင်းပြောလုံးဝအစာမစားတဲ့ကောင်မလေးတွေအများကြီးတွေ့ရပါတယ်ဒီမော်ဒယ်လောကကိုဝင်ကျင်တာနဲ့သူတို့ရဲ့ခန္ဓာကိုယ်ကိုအနေရဖြစ်စေလောက်တဲ့အတိုင်းအတာထိအငတ်ခံနေကြတာမျိုးမဖြစ်အောင်လို့အခုကုမ္ပဏီတွေကလုပ်နေတာလေလို့ပြောသွားပါတယ်ဒါမှမဟုတ်ဒီလိုလှုပ်ရှားမှုကဖက်ရှင်လုပ်ငန်းကြီးတစ်ခုလုံးမှာကြဲကြဲပြင်းပြင်းဖြစ်လာဖို့တော်တော်လေးဝေးပါသေးတယ်ပြည်သစ်မှာတွေ့ရတဲ့မော်ဒယ်တွေကိုကြည့်လိုက်ရင်တော့အရန်ပိန်တဲ့သူကြီးပါပဲအရန်ငယ်တဲ့သူတွေလည်းပါပါတယ်Kering Company အောင်ကဆန်လော်ရန်ဒဇိတ်အတွက် model လုပ်တဲ့ Kaia Gaba ဆိုရင်အသက်16နှစ်ပဲရှိသေးတာပါ။သူကနာမည်ကျော် model တူဖြစ်တဲ့ Cindy Crawford ရဲ့သမီးဖြစ်ပါရင်။ဒါမဲ့လည်းအခုလိုမျိုးနာမည်ကြီး fashion company ကြီးတွေကစပြီးတော့ဒီလိုလုပ်တာဆိုတော့တခြားသူတွေလည်းကိုယ့်ရဲ့လုပ်ငန်းနဲ့မကောင်းတဲ့အချက်ကိုသတိပြုမိပြီးတော့ပြင်ဆင်လာဖို့တွန်းအားပေးရာရောက်တယ်လို့ designer တွေ model တွေနဲ့ fashion လောကကလူတွေကပြောပါရင်။ကျမတို့ fashion လုပ်ငန်းတွေအနေနဲ့လဲတာဝန်ယူသင့်တာကိုယူဖို့အရေးကြီးပါတယ်လို့ဗြိတိသဒီဇိုင်နာ Stella Marketing ကပြောပါတယ်။ Fashion design တွေ designer တွေ model ရွေးတဲ့သူတွေ model company တွေပြီးတော့ model တွေအားလုံးတာဝန်တိတိလှူဆောင်ရပါမယ်လို့ Kering Company လက်အောက်ခံဖြစ်တဲ့ Stella Marketing ဆိုတဲ့သူ့ရဲ့နာမည်နဲ့ fashion design မူပိုင်ရှင် designer Stella Marketing ကိုယ်တိုင်ကပြောသွားပါတယ်ရှင်။သူရဲ့မိခင်ကုမ္ပဏီတွေဖြစ်တဲ့ Louis Vuitton, Moët Hennessy, LVMH နဲ့ Kering တို့ကမူတစ်ဖြစ်တဲ့အဲ့လိုမျိုးနေမကောင်းတော့အောင်မတရားပိန်ပြီးတော့ခုနကပြောသွားတဲ့လိုမျိုးအခု Paris Fashion သတင်းပတ်မှာပါဝင်ပြီးတော့ပြသခဲ့တဲ့ဒီ fashion design တွေက Kering နဲ့ LVMH ကုမ္ပဏီရဲ့အစီအမံကိုလိုက်လုပ်တာဆိုတော့အဲ့ဒီကုမ္ပဏီတွေပြောင်းလဲလိုက်တဲ့အစီအမံကိုပြောပြချင်ပါတယ်။အဲ့ဒီကုမ္ပဏီတွေကပြီးခဲ့တဲ့လပိုင်းအတွင်းကပဲရန်ပိန်ပြီးတော့အစာမစားတဲ့ယောဂတိုက်ဖြည့်ရေးအတွက်သူတို့ရဲ့ကုမ္ပဏီစည်းကမ်းတချို့ကိုပြောင်းလိုက်တာပါ မင်းကလေးငယ်တွေမစားမတောင်းတဲ့ယောဂရရတဲ့ဖြစ်လာတာဟာဖက်ရှင်လုပ်ငန်းကြောင့်ဖြစ်တယ်ဆိုပြီးတော့အများဝေဝံခံရတာကိုတုံ့ပြန်တဲ့အနေနဲ့သူတို့ကအဲ့လိုအရန်ပိန်နေမော်ရယ်တွေမတုံးတော့ဘူးလို့စက်တင်ဘာလ6ရက်နေ့မှာကြေညာသွားကြတာပါ။ကြေတင်ဘာ2005အုပ်ရေတရရအရန်ပိန်နေမော်ရယ်တွေကိုငားရန်အတုံးပြုခွင့်ကိုပိတ်ထားတာပါ။ဒါပေမဲ့တကယ်လက်တွေမှာတော့မော်ရယ်တွေကသူတို့ရဲ့အသက်အရွ ကိုအောက်ထဲဖော်ဖို့တွေသူတွေအစီအမံကိုပြောင်းတာဖြစ်ပါတယ်။အမျိုးသမီးတွေဆိုရင်ဥရောပအဝတ်အစား site 34အမျိုးသားတွေဆိုရင်တော့ site 44ထက်သေးတယ် model ကိုမငားရအောင်လို့ပြောပါတယ်။ဒီဥရောပရဲ့ site 32က American site 3များဖြစ်ပါတယ်။ model တွေရဲ့ကိုခဏအချိုးစားတွေနဲ့ပတ်သက်လို့ဝေဖန်မှုတွေတော်တော်များများထွက်လာပြီးတော့နိုင်ငံတော်တော်များများကလည်းဒီကိစ္စကိုအရေးယူဖြေရှင်းဖို့ကြိုးစားတာတွေ့ရပါတယ်။ပြည်သင်းနိုင်ငံအပြင်ဆိုရင်တော့ဒီအစ္စရေးမှာဆိုရင်2013ကတည်းကအရန်ပိန်တဲ့ model တွေမတုံးရဘူးဆိုပြီးတော့တားမြစ်ခဲ့တာပါ။အီတလီနဲ့စပိန်မှာတော့တရားဥပဒေနဲ့တားမြစ်တာမျိုးမဟုတ်ပေမဲ့လေကိုယ့်ရဲ့အသည့်စိတ်နဲ့ကိုကျင့်ဝတ်မှုတွေချမှတ်ခဲ့ပါတယ်။နောက်ပြီးတော့ခုနကတော့ဒီ Paris Fashion သတင်းဘက်မှာဒီ model တွေကိုပိန်ပိန်လေးတွေမငားဘူးလို့ပြောတဲ့ Christian Dion, Givenchy, Yves Saint Laurent နဲ့ Gucci တို့ဆိုရင်သူတို့ရဲ့ model တွေကျန်းမာရေးအတွက်အားမခံပါလေလို့ကုမ္ပဏီပြည်ညင်မှာပြထန်းထားတာပါ။နောက်ပြီး16နှစ်ထက်ငယ်တဲ့မိန်းကလေးတွေကိုလည်းလူကြီးမော်တယ်နေရာမှာအလှပြမခံရဘူးဆိုတာမျိုးတားမြစ်ထားပါတယ်။အဲဒီ fashion တစ်စိတ်တွေကမော်တယ်တယောက်ကိုသူတို့ကြော်ညာအတွက်ဓာတ်ပုံဗီဒီယိုမရိုက်ခင်6လအတွင်းဆရာဝန်ယူထားတဲ့ကျမကြောင့်ထောက်ခံစားနေဆေယောဂါကဆရာဝန်စီကယူထားတဲ့ထောက်ခံချက်တို့ပြခိုင်းပါတယ်။သူတို့ကဒီ September အစောပိုင်းမှာစီမီမိုအစ်စ်ချမှတ်ပြီးတော့ဒီအခု October လထဲမှာကျင်းပခဲ့တဲ့ Paris Fashion သတင်းပတ်မတိုင်ခင်စပြီးတော့အကျုံးဝင်ဖို့အစီအစဉ်လှုပ်ဆောင်မှာဖြစ်ပါတယ်ရှင်။Hey y'all, friends. I gotta tell you something. Oh yeah, I wanna be a celebrity. Yeah. ဒီတက်တော့ရတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှလာမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh
yeah. Oh yeah, oh yeah. မအေးစနာကျတင်ဆက်ထားတဲ့တက်တန်ရောင်တင်လောကနာဖြစ်ပါတယ်။ခုတော့အပတ်စဉ်ကနာနောက်တစ်ခုဖြစ်တဲ့သူယောင်ကြီးရအစီအစဉ်ရဲ့အလဲပါခုတစ်ပတ်မှာတော့ကချင်ငင်းကြားရဲ့ကွန်ရက်အဖွဲ့ပူရဲတီထောင်တို့လည်းဖြစ်ကြားမအေးရတန်းတို့ညီမရဲ့ကွန်ရက်အဖွဲ့ညွန်ကြားရင်မှုလည်းဖြစ်တဲ့မမေစပယ်ချူရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ
်။ဒီအိုင်လိုင်းမှာကိုတန်ဖိုးသားယုံကြည်ထားတဲ့အရာဒါမှမဟုတ်တန်တော်သတ်မှတ်ချက်တစ်ခုစီတော့အနည်းဆုံးရှိကြမှာပဲလို့ကျွန်မထင်ပါတယ်။ကျွန်မမှလည်းကျွန်မယုံကြည်စွာတန်ဖိုးထားတဲ့အရာတွေရှိပါတယ်။အဲ့ဒါကတော့ရခဲ့တဲ့လူဘဝမှာရိုးသားစွာမှန်မှန်ကန်ကန်အသက်ရှင်နေထိုင်ခြင်းပါပဲ။အဲ့လိုယုံကြည်ရတဲ့အတွက်ဇန်သူညီများမှုနဲ့တရားမျှတမှုအတွက်ကျွန်မတတ်နိုင်သလောက်ရိုးသားစွာရည်တည်လှုပ်ဆောင်နေ။ဒီကနေ့အထိလည်းရိုးသားတယ်ဆိုတာကိုတတိတခုလို့ကျွန်မကတော့ယုံကြည်လက်ခံထားပါပဲ။လူရပြောကြမယ်။ဒီခေတ်ကြီးမှာနေရာတကာရိုးသားနေလို့မရဘူးလို့ပြီးတော့ရိုးသားခြင်းဟာလူတိုင်းနဲ့မတန်ဘူးစသဖြင့်ပေါ့။အပြိုင်ဆိုင်များပြီးတော့ရုပ်ဝတ္ထုဖွံ့ဖြိုးတိုးတက်မှုကိုဦးစားပေးတတ်တဲ့အတိုင်းအဝိုင်းပတ်ဝန်းကျင်မှာဆိုရိုးသားတယ်ဆိုတာရွှေထက်ရှားတဲ့အရာတစ်ခုလိုပါပဲရိုးလို့ရင်အရယ်လို့ပြောတတ်ကြသလိုနေရာတကာမှာရိုးသားလုံးအားကြီးရင်လူတွေကကိုယ်ကိုမတုံးမအားပြောက်လို့ထင်မြင်ဆက်ဆံကျင်ကြတယ်ရိုးရိုးသားသားမှန်မှန်ကန်ကန်ပြောဆိုနေထိုင်တဲ့အတွက်လူတွေကကိုယ်ကိုအတုံးချတာအမျက်ထုတ်အကောက်ကြံတာမျိုးတွေလည်းကြုံကျင်ကြုံရနိုင်ပါတယ်ဒါပေမဲ့ဘလို့အရာကြောင့်မှကိုယ့်ဘဝမှာကိုလေးလေးနဲ့တန်ဖိုးထားလက်ကင်ထားတဲ့အရာတွေကိုအလဲထက်မလုပ်တင်ဘူးလို့ကျမကတော့ယုံကြည်တယ်။ကိုတန်ဖိုးထားတဲ့ယုံကြည်မှုကြောင့်လက်လွတ်ဆုံးရှုံးခဲ့ရတဲ့အရာတွေနောက်ကျခဲ့ရတဲ့အခွင့်အရေးတွေရှိကြလဲရှိမှာပေါ့။ဒါနဲ့ကျမကတော့အဲ့ဒီအတွက်တခါမှနောင်တမရမိပါဘူး။တခါတခါကိုယ့်ရဲ့ရိုးသားမှုဟာအမှန်ကိုမြင်နိုင်ဖို့ခက်ခဲလွန်းတဲ့လက်ကွက်တွေနဲ့ပြည့်နေတဲ့လူအဖွဲ့အစည်းတွေမှာယုံကြည်ဖို့တိတ်ခတ်ခဲတဲ့အမှန်တရားတစ်ခုလည်းဖြစ်ခြင်းဖြစ်နေပါလိမ့်မယ်။ဒီခေတ်ကြီးထဲမှာတကယ်ရိုးသားပါတယ်ဆိုတဲ့လူကရှားလွန်းတော့ကိုကဘလောက်ပဲသဘောရိုးနဲ့ပြောဆိုပြုမှုနေပါစေအောင်တော့ကိုကိုအပေါ်ယံဟန်ဆောင်ပဒံလုပ်တရုတ်ပြနေတယ်လို့တောင်ထင်ခြင်းထင်ခံရနိုင်သေးတယ်။ဒါပေမဲ့လူတွေကကိုယုံကြည်တန်ဖိုးထားတဲ့အရာတွေပေါ်ဒီဇိုင်းမမှန်ရက်တည်ခဲ့ဘူးဆိုရင်
ลูกตาสบ้าด้วยเสียงมีสุราเลยชื่อลามาไม่好的咯，眉毛嘛偏淡奶奶脸偏肉，哪个爸爸替切差不多的苏拉嘞，吃了妈妈好不哩？过夜用心母哈，对眼的一样的苦苦来吃奶的咯，起码三姐的，谁苦也没得苦来吃奶的咯呀嘞，白露一样个呗，用心啦吃巴子，过夜用心母呢，谁苦谁淡的哈，个个人我，俺娘比多过吧，这个俺娘也比奶奶一样没吃过的路啊。 大家有没有到单位雇佣局的不话过，但是你参加不，怎么了？阿飞子呢？有单位都没事的老下单位，所以没嘞，昨晚没事了，好吧，无所谓，怎么了？单位的老特地加进内容没？雇佣局的阿曼迪亚哥，正好是谁没？为这假如阿那那尼亚，困难有没有呢？经常有阿那人物嘞，这没有尼亚来嘛，就阿没嘛嘞。雇佣局的阿对。
阿得当双眼该咋嘞？谁拢啊？用几多几类路呗？怎么阿转嘞？还路亚干嘛？怎么用几单不差嘞？亚瑞哦，将来不呀？得算买嘛么好包？雇佣几单不差嘞？阿曼迪亚转，过阿等嘞么？那双钱提加贵也比送了也多为过呗？怎么个咯？都也讲撇，怎么理财公寓嘞？这个咯有大嘞，是啦，阿几代众多，特地重要吧？怎么用几多路呗？
悠悠哒哒，阿得神仙呢？怎么路也路不啊嘛？开开的也热个，吃蛋咋没熟？怎么路你睇那个把子呀？人家老妈阿三没路，怎么个路就不来？阿爸先生，你嘞？都用几下干那阿对？不如我叫杨牛妈妈说，够用几下你的个发文顺利皮肤，配合一下子。email 是：vermes@voanews.com，vermes@voanews.com。
ใจดีจะตัวยามแม่เทลโฟนนั่งมาบอกจังจ้าเลยนะจีโน่ยังจะไปวางเลยมาโม่ผิวซีเซนต์เต็มสถานะตุยงจี้อาซีซิงโอทอลินไปเลยดับสิบไปเลยผิวเอ็นเนี่ยมาไปงาคูทอลินไปแค่ไหนแต่นายจ้าซีซิงโออาซีซิงปีปีเช่นเนี่ยมาสนุกเช่นยาเซนายันในสถานะที่ไลน์ดูมิดาตรงเส้นงาจะติดตัวกันในสะสมจะมีรถทอลินไปตัวออกมาวะ ခုတော့ကျန်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတ်သတင်းထိုက်ကပြောပြပေးပါဦး။မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ဒုက္ခသည်တွေအရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အကြမ်းဖက်ဆက်ဆံရေးတွေအဆုံးသတ်ဖို့ဆိုပြီး EU ဥရောပသံတမကဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုဝေဖန်ပြောဆိုမှုတွေရှိထားသလိုဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ရေးယူတန်းခတ်မှုတွေတိုးမြှင့်လုပ်ဖို့လူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ရွှေကြရင်းနဲ့ပတ်သက်ပြီးမြန်မာအပေါ်ဥရောပသံတမကကတန်းခတ်ရေးယူမဲ့ ရှိနေတဲ့ဖြစ်တဲ့မြန်မာနိုင်ငံအပေါ်ဆက်လက်နဲ့စစ်တုံးပစ္စည်းရောင်းချမှုပြင်ထားမှုကိုလည်းအတီးပြုတ်ထောက်ခံတဲ့အကြောင်းရိုက်တာစတင်းချနာကရရှိထားတဲ့အထောက်အထားတွေမှာတွေ့ရပါတယ်။ဒရီမာဆေးလို့ခေါ်ကြတဲ့အမေရိကန်ပြည်တော်စုကိုကလေးဘွားကလေးကတရားမဝင်လျှောက်လာသူတွေကိုဆက်လက်နေထိုင်ခွင့်ပြုရင်းဒီမိုကရက်တစ်နဲ့ဆွေးနွေးညှိနှိုင်းတဲ့နေရာမှာအမြဲတမ်းနေထိုင်ခွင့်စနစ်ကိုအလို့ အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္ဂနွေနေ့တုန်းကရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။တူရကီနိုင်ငံတွင်အမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားနိုင်မှုခေတ္တဆန့်ကန့်လိုက်တာကိုပြန်လည်ပြင်ဆင်ဖို့တူရကီဘက်ကဒီကနေ့တနင်္လာနေ့မှာတောင်းဆိုပါတယ်။တူရကီနိုင်ငံတွင်အမေရိကန်ယာယီပြည်ဝင်ခွင့်ရှောက်ထားမှုကိုမနေ့တနင်္ဂနွေနေ့ကစလို့အမေရိကန်ဘက်ကယာယီဆန့်ကန့်လိုက်တာဖြစ်ပြီးတူရကီဘက်ကလည်းအလားတူတုံ့ပြန်လိုက်ပါတယ်ရှင်။
တရင်အချင်းချက်ကိုမတ်တငယ်ထက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကကွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်တသက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားလောပ
ါ This program has come to you from the Voice of America, Washington.